America in Burmese.
မင်္ဂလာပါတော့ရရှိမြန်ခင်ဗျာ VOA American တိုင်းရဲ့2021ခုနှစ်မေလ6ရက်စာသတင်းနဲ့မနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Nanometer 32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
တန်ကြီးစီပါကြီးတစ်ခုလုံးပေါ့နော်တစ်ခုလုံးကိုခိကြိုက်တဲ့လမ်းကိုတော့တွားနေတာပေါ့လက်ရှိအချိန်ကြတော့လေဘလောက်ထိဖြစ်လာမလဲဆိုတော
့စီပွားရေးပညာရှင်တူကပြောတော့တာပါပြည်စုံကတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ထိုင်းနိုင်ငံတွေကမြန်မာရွှေ့ပြောင်းလို့တမားရီမှာကိုဗစ် -19 ပိုးတွေးရှိနေရတဲ့သတင်းပါဝင်နိုင်ငံပေါင်း50ကျော်မှာစားနပ်ရိက္ခာပြက်လက်လာနေတဲ့အကြောင်းသတင်းပြပုတ်ချက်တွေကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့ဥကျသနာရဲ့မြမအရေးသုံးသချက်ပြည်သူ့ကျမ်းမာရေးကဏ္ဍနဲ့တပတ်တွင်အားစားကဏ္ဍအစားအတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကျသပရင်းနေမဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နီယာနဲ့ကိုအောင်လုံးတို့ကပြောပြပေးပါဦးခင်ဗျာ
မြမစစ်တပ်အနေနဲ့ဆက်လက်အင်အားသုံးအကြမ်းဖက်နှိမ်နင်းနေတဲ့လမ်းကြောင်းကိုမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူမဲ့ခြေလှမ်းတွေအတွက်အဆင်ပြေဖြစ်နေကြောင်းကမ္ဘာ့စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံသားဝင်ကြီးတွေကထပ်လောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ဆက်လင်းပြီးတော့လက်နက်ခဲယမ်းတွေအခြားစီရေးဆိုင်ရာဆက်ဆက်နေတဲ့ပစ္စည်းတွေကိုမြန်မာနိုင်ငံကိုတင်ပို့ရောင်းချခြင်းဒါမှမဟုတ်လွှဲပြောင်းခြင်းနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်ထောက်ပံ့ခြင်းစတာတွေကိုဆက်လက်တားဆီးသွားမယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြောင်းနိုင်ငံသားဝင်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းစုကြီးတွေနဲ့ပူးပေါင်းဆက်ဆံခြင်းကိုသတိထားရှောင်ကျဉ်သွားမှာဖြစ်တယ်လို့အခြားသူတွေအနေနဲ့လည်းသူတို့အတိုင်းလှုပ်ဆောင်ကြဖို့ G7 အဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေကတိုက်တွန်းခဲ့ပါတယ်။စစ်ကောင်စီကိုအထောက်ပံ့ဖြစ်စေတဲ့ကူညီပေးရေးအစီအစဉ်တွေတားဆီးရမှာလဲသူတို့နိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မေလ9ရက်နေ့ကထုတ်ပြန်တဲ့မြမအရေး G7 အဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးတွေရဲ့ကြေညာချက်မှာ CRPH ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ CDM အမိတ်မနာခံရေးလှုပ်ရှားမှုတွေကိုအပြည့်အဝထောက်ခံပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ထပ်လောင်းဖော်ပြထားပါတယ်။ဗြိတိန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုအင်္ဂါနေ့ကစတင်ပြီး2ရက်ကြာကျင်းပနေတာဖြစ်ပါတယ်။ G7 အပါအဝင်နိုင်ငံတွေဖြစ်ကြတဲ့American, Canada, Britain, Pintit, Germany, Italy, ne, Japan, Dodamaka, Australia, India, South Korea, ne, ASEAN, Alleja, Okata, Brunei, Nangandule, Siweku, Teyao Keta Varishi. မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်အာဏာသိမ်းပြီးရပ်ပေါင်း60ကျော်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကြမ်းဖက်တိုက်ခိုက်မှုပေါင်း158ခုရှိပြီးသေဆုံးသူပေါင်း11ဦးနဲ့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကဗုဒ္ဓဘုနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ9ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဒါနဲ့ပတ်သက်လို့အတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကစစ်တပ်ကပြည်သူ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ဆိုးကျိုးတွေကိုသတိပေးပြောဆိုခဲ့ပါတယ
် Turning to Myanmar, our colleagues on the ground said today that there is a need to protect health workers and facilities, warning of the impact on public health of
ကျန်းမာရေးဝန်ထမ်းတွေနဲ့အစအုံတွေကိုအကာအကွယ်ပေးဖို့လိုအပ်နေကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကဒီကနေ့ထပ်ပြီးတောင်းဆိုလိုက်ပြီးဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကပြည်သူ့ကျန်းမာရေးလုပ်ငန်းတွေအပေါ်အကြမ်းဖက်မှုတွေကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုသတိပေးလိုက်ပါတယ်လို့သူကပြောသားတာပါဖေဖော်ဝါရီလစောပိုင်းကစပြီးကမ္ဘာအနှံ့အပြားကျန်းမာရေးစောင့်ရှောက်မှုတွေကိုအဓိကတိုက်ခိုက်ခဲ့တာတွေနဲ့ပတ်သက်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ထဲမှာလည်းမြန်မာနိုင်ငံကအခြေအနေလဲပါဝင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံတဝန်းကျန်းမာရေးဆေးရုံအဆောက်အုံပေါင်းအနည်းဆုံး30ခုကိုစစ်တပ်ကဆက်လက်သိမ်းပိုက်ထားဆဲဖြစ်တယ်လို့လေစတီဖင်ဒူဂျရစ်ကပြောသွားပါတယ်။ CDM အမိတ်မနာခံရေးလှုပ်ရှားမှုမှာပါဝင်တယ်လို့ယူဆရတဲ့ဆရာဝန်ပေါင်းအနည်းဆုံး139ဦးကိုတရားစွဲဆိုထားကြောင်းနဲ့သူတို့အားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းမှုအန်ဒရူးခက်ကူကပြောကြားခဲ့ပါတယ်ရှင်။ မြန်မာစစ်ကောင်စီကိုသူတို့ကျူးလွန်မှုတွေမှာတာဝန်ခံမှုရှိလာအောင်အများသဘောတူညီမှုအစီအစဉ်နဲ့ဝိုင်းဝန်းဆောင်ရွက်ဖို့အာဆီယံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။ဗြိတိန်နိုင်ငံကအိရှင်အဖြစ်လက်ခံကျင်းပနေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်နေချိန်မှာဝန်ကြီးဘလင်ကန်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကအာဆီယံလက်ရှိဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘရူနိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဒါတိုArwan Yusuf နဲ့မေလ၄ရက်နေ့ကတိထားတွေ့ဆုံပြီးမြမအရေးကိုဆွေးနွေးချိန်မှာအဲ့ဒီလိုတိုက်တွန်းခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်မြမနိုင်ငံရဲ့အချက်အသေးကိုဖြည့်ရှင်းရမှာအာဆီယံအခမ်းအနားကိုနှစ်နိုင်ငံကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဝန်ကြီးဘလင်ကန်ကိုယ်တိုင်လည်းအင်္ဂါနေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာစစ်ကောင်စီကျူးလွန်တဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုမိုလှုပ်ဆောင်သွားမယ်လို့လည်းရေးသားထားပါတယ်။ဒါအပြင်စစ်ကောင်စီကိုနိုင်ငံတကာအနေနဲ့ဖိအားပေးကြဖို့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာသူကတိုက်တွန်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဋ္ဌာန်းဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဖွင့်နေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူ့အတံဖြစ်ပန်ကြားရမှာဖေဖော်ဝါရီလ3ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်အောင်စစ်ကောင်စီကိုဖိအားပေးဖို့လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်အုပ်စုပေါ်လက်နက်ရောင်းချမှုကိုပိတ်ပင်ဖို့နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆွေးနွေးဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအပေါ်မှာရှိနေတဲ့သူ့ရဲ့တာဝန်ဝတ္တရားကိုတကယ့်ကိုဆူဆူရွရွလက်နီပြူတာပဲဖြစ်တယ်လို့အဖွဲ့ပေါင်း200ကျော်ထဲမှာပါဝင်တဲ့နယူးယောက်ခြေဆိုင် HRW ရဲ့ကုလသမဂ္ဂရေးရာညွှန်ကြားရေးမှူး Louis Charbonneau ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်မြမအရေးမူကြမ်းရေးသားတဲ့ဗြိတိန်နိုင်ငံအနေနဲ့လက်နက်တင်ပို့မှုပိတ်ပင်တဲ့ဆုံးဖြတ်ချက်မူကြမ်းအတွက်လုံခြုံရေးကောင်စီမှညှိနှိုင်းဆွေးနွေးမှုတွေကိုဥဆောင်ပြီးချက်ချင်းလှုပ်ဆောင်တင်တယ်လို့လည်းအဖွဲ့ဝင်200ကျော်ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်ဘက်ကတော့အဲ့ဒီလိုလှုပ်ဖို့တွန်းဆုတ်နေတာပါ။တရုတ်ရုရှားနဲ့အခြားအဖွဲ့ဝင်တွေကအရင်ကစန့်ကျင်ထားတဲ့အချက်တွေပါနေတဲ့ဆုံးဖြတ်ချက်ကိုပဲအားလုံးထောက်ခံသဘောတူညီမှုနဲ့ထုတ်ပြန်တဲ့ကြေညာချက်တွေဖြစ်အောင်ပဲဗြိတိန်ကဦးစားပေးဆောင်ရွက်နေတာဖြစ်တယ်လို့ HRW ကပြောပါတယ်။အာနာသိမ့်ပြီးရပောင်း90ကျော်အတွင်းသတင်းသမားတွေ၊ဆရာဝန်တွေ၊ဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်း 3,600 ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြစ်ခတ်ဖြိုခွဲမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း960ကျော်တေဆုံးခဲ့ပြီးဖြစ်ကြောင်းနဲ့လူတွေရာနဲ့ချီကြောက်ဆုံးမှုတွေရှိနေတယ်လို့လည်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ဟိုက်ဒိုမီတာ40 kHz 9.13 ဟိုက်ဒိုမီတာ51 kHz 5.85 နဲ့ဟိုက်လမီတာ190 kHz 1.55တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကမ္ဘာစစ်မှုထက်သေးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဗြိတိန်နိုင်ငံလန်ဒန်မြို့ကဗရုနေမှာဆုံးသတ်ခဲ့တဲ့စီးပွဲမှာကိုဗစ်ရောဂါကာဝယ်ဆေးဥရုရာသီရေးအမျိုးသမီးရဲ့ပညာရေးပါဝင်ကမ္ဘာရေးရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးပါတယ်။ CEO ကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်အာဖရိကနိုင်ငံခြားရေးဝန်ကြီးနယ်လဖီပန်တော်တို့တည်ထောင်တွေ့ဆုံရမှာလဲကမ္ဘာတဝန်းကာကွယ်ဆေးတွေတွန်းမြင့်ဖြန့်ဖြူးနိုင်မှုနဲ့ဥရုရာသီရေးပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုအလေးထားဆွေးနွေးကြတာပါ။ G7 ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးတွေရဲ့လန်ဒန်မြို့တော်က CEO ပွဲကိုတော့ဩစတြေးလျ၊အိန္ဒိယ၊တောင်အာဖရိကတောင်ကိုရီးယားနဲ့လူနေနိုင်ငံကတာဝန်ရှိသူတွေလည်းဧည့်သည်ဖြစ်တက်ရောက်ကြပါတယ် G7 စီးပွဲကိုတက်ရောက်လာတဲ့အိန္ဒိယကုစယ်ဘက်မှာကိုဗစ်ရောဂါကူးစက်မှုတွေ့လာကြောင်းတည်ထောင်ခွဲနေထိုင်ပြီးစီးပွဲကိုတက်ခဲ့ရတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရ Net Price ကတော့အမေရိကန်ကုစယ်ဘက်ဝင်နေကူးစက်နိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်အင်ရှင်ပရိတင်နိုင်ငံပါဝင်ကျန်းမာရေးပညာရှင်တွေရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာခဲ့ပြီးစီးပွဲကိုပုံမှန်တိုင်းပါဝင်တက်ရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်G7 ဖွဲ့ရဲ့နှစ်ရကြာအစည်းအဝေးမှာတော့မြောက်ကိုရီးယားနျူကလ িয়ার ရေးတရုတ်နဲ့ရုရှားနိုင်ငံရေးတို့ဖြင့်ဆက်ရနာသေးမြန်မာနိုင်ငံအခြေအနေတွေကိုလည်းအာရုံစိုက်ဆွေးနွေးကြပါတယ်။ကိုဗစ်ရောဂါကာဝယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သွယ်ရေးဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းအမေရိကန်ဆွေးနွေးကပြောလိုက်ပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့
ကိုဗစ်ကရောဂါရဲ့အနေအားမကျုံစဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလဲကိုက်တွယ်ဖြစ်ရှင်းမှာဖြစ်ကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်တိုင်ကဗုဒ္ဓဦးနဲ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အင်ဗျူတော့ပြောခွင့်ရကတော့အမေရိကန်ရဲ့ရည်တည်ချက်ကိုဗုဒ္ဓဦးနဲ့ကပဲရှင်းပြခဲ့တာပါ
What we are, the consideration now is the U.S. position. Our objective overall, as we look at this decision, is how can we provide as much supply in the most cost-effective way to the global community?
American is the one that you mentioned, because we're not going to be able to get the money from the U.S. to 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 the U.S. ကျန်းစာကြီးပြောဆိုသွားတာပါကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီရဲ့မူပိုင်ခွင့်တွေကိုယာယီဖယ်ရှားပေးဖို့တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့ကပြီးခဲ့တဲ့အောက်တိုဘာလမှာတိုက်တွန်းခဲ့တဲ့အဆိုကတော့ WTO ဖွဲ့ဝင်164နိုင်ငံကကိုယ်စားလှယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနေ့ရက်ကြာဆွေးနွေးခဲ့တာပါထောက်ခံသူတွေကတော့မူပိုင်ခွင့်ယာယီဖယ်ရှားလိုက်တဲ့အတွက်ချမ်းသာတဲ့နိုင်ငံတွေလောက်ကာကွယ်ဆေးထုတ်ဖို့မတတ်နိုင်ကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆေးထုတ်လုပ်မှုတွေအရှိန်မြင့်နိုင်လိမ့်မယ်လို့ယူဆကြပါတယ်ဆေးကုမ္ပဏီတွေကတော့မူပိုင်ခွင့်တွေယာယီဖယ်ရှားလိုက်မယ်ဆိုရင်အနာဂတ်မှာတီထွင်ဖန်တီးမှုတွေကိုထိလိုက်နိုင်ပြီးဆေးထုတ်လုပ်မှုတွေလည်းမြန်ဆန်မလာနိုင်ဘူးလို့ပြောဆိုနေကြပါတယ်ဒါစင်နဲ့ချီတဲ့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဒေါက်တာဝန်ကြီးဂျော်ဂေါ်ဒန်ဘရောင်းအချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဘာချော့အပါအဝင်နိုင်ငံခေါင်းဆောင်ဟောင်းတွေလည်းမူပိုင်ခွင့်ယာယီဖယ်ရှားရေးအစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ထောက်ခံအားပေးဖို့တိုက်တွန်းထားပါတယ်ဒီမိုကရက်တော်အမတ်တွေအများစုနဲ့ထိတ်ကြုတ်ထားတဲ့အမေရိကန်အောက်လွှတ်တော်ကကိုယ်စားလှယ်တရားကျော်ကလည်းအဆိုကိုထောက်ခံမှုသမ္မတထံစုပေါင်းလက်မှတ်ရေးထိုးတိုက်တွန်းထားပါတယ် Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ COVID ရောဂါကာကွယ်ဆေးကိုအသက်၁၂နှစ်ထိငယ်ရွယ်တဲ့ကလေးတွေမှာပါကနေဒါနိုင်ငံကထိုးခွင့်ပြုလိုက်တဲ့ကြောင့်ကမ္ဘာမှာပထမဆုံးကလေးတွေကာကွယ်ဆေးထိုးခွင့်ရတဲ့နိုင်ငံတစ်ခုဖြစ်လာပါတယ်ကလေးတွေပုံမှန်ဘဝပြန်ရောက်လာအောင်ရည်ရွယ်ပြီးခွင့်ပြုလိုက်တာဖြစ်ကြောင်းလဲဘူရူနီကကျင်းပချက်ထုတ်ပြန်မှာကနေဒါဆွေးရရဲ့ထိတ်တန့်ချင်းမရရှိကပြောဆိုလိုက်တာပါ
I think in a year where we haven't had a lot of good news, this is a bit of good news.
And I'm going to say that 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 I'm going to say thatမေရသူတွေအတွက်ကာကွယ်ဆေးဟာထိရောက်မှုရှိတဲ့အကြောင်းသုတေသနလေးလံခြေရဲ့ကနဦးရက်လက်တွေထုတ်ပြန်ရမှာပြောဆိုထားတာပါသုတေသနစံသက်မှုမှာကိုယ်စံနာလျောက်ပါဝင်ခဲ့ကြတဲ့အသက်၁၂နှစ်ကနေ၁၅နှစ်ကြာကလေးပေါင်း2260မှာယောဂကုသမှုမတွေ့ရကြအောင်လည်းပြောပါရယ်နှစ်ချိန်ထိုးရတဲ့ကာကွယ်ဆေးကိုထိုးတဲ့ကလေးတွေမှာအထူးသဖြင့်ဒုတိယရင်ဆေးထိုးပြီးအရွယ်ရောက်သူတွေလိုပဲနာကျင်ကြက်ခဲတာဖျားနာတာချမ်းဆိတ်နာပင်ပန်းတာစတဲ့ဘေးရွယ်အာနိသင်တွေကိုကန်ဆာရသူတချို့ရှိတယ်လို့လည်းလေ့လာချက်ကဖော်ပြထားပါရယ်ကိုဗစ်ကာယောဂါကြောင့်တနည်းတဲ့လူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကာယောဂါတတိယလိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရကျန်းမာရေးဆိုင်ရာထိပ်တန်းချက်မှီပုဂ္ဂိုလ်ကသတိပေးလိုက်ပါရယ်တင်းတစ်ပတ်အတွင်းကမ္ဘာတဝန်ယောဂါကုသမှုရဲ့ထပ်ဝင်နီးပါးနဲ့သေဆုံးမှုစုစုပေါင်းရဲ့၄ဘုံ၃ဘုံလောက်ဟာလည်းအိန္ဒိယနိုင်ငံမှာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားခြင်းမှာပဲအိန္ဒိယကျန်းမာရေးပညာရှင် KVG Rakhava ကသတိပေးလိုက်တာပါကုသပြန့်နှံ့မှုနှုန်းမြင့်မားနေတာကြောင့်တတိယလိုင်းနဲ့မလွဲမသွေကျွမ်းဝါလိမ့်မယ်လို့ညူတယ်လီမြို့တော်ကသတင်းစာရှင်းလင်းမှုမှာပြောဆိုလိုက်တာဖြစ်ပါတယ်ပဲချင်းဖြစ်မယ်ဆိုတာအတိအကျမသိနိုင်ပေမဲ့ကြိုတင်ပြင်ဆင်ထားဖို့လည်းတတိပြေခဲ့ပါတယ်အရေးပေါ်လူနာတွေအတွက်ဆေးရုံသုံးအောက်ဆီဂျင်တွေပြတ်လတ်မှုနဲ့ကိုဗစ်ရောဂါကာဝယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယနိုင်ငံမှာကာယောဂါကုသမှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါကမ္ဘာမှာအကြီးဆုံးကာဝယ်ဆေးထုတ်လုပ်ငန်းဖြစ်တဲ့ CN Institute of India ရှိရာနိုင်ငံမှာလူဦးရေ1300ရဲ့200ရိုင်းနှုန်းသာကာဝယ်ဆေးထုတ်ရသေးတယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါတယ်အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ဗုဒ္ဓဦးနေ့ထုတ်ပြန်ချက်အရကိုဗစ်ရောဂါကူးစက်သူလူနာသေ38,255ယောက်ရှိခဲ့ပြီးသေဆုံးသူကတော့3,989ယောက်ရှိခဲ့ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့ထိတ်တန့်ရောက်တဲ့နေ့ကိုမက်အင်ဂျင်နီယာနဲ့ကိုအောင်လူမျိုးတို့ကပြောပြပေးကြတာပါဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးသွားပါမယ်ရန်ကုန်ကသတင်းပေးပို့ချက်တစ်ခုနဲ့စတင်ပါမယ်။ဆရာသာသိမှုနောက်ပိုင်းပြည်တွင်းအလုံးလက်မဲ့ဥယေပေါ်များလာချိန်မှာ အခြေခံစားကုန်ပစ္စည်းတို့လည်းဈေးနှုန်းတက်လာတာမို့စားဝတ်အရေးတက်တဲ့ပြဿနာတွေကိုပြည်သူအများစုကရင်ဆိုင်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြပေးပါမယ
်ဖေဖော်ဝါရီ၁ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်နောက်ဆက်တွဲဆိုးကျိုးတွေကတော့နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုများလာတာဘေးကင်းလုံခြုံမှုမရှိတာတွေကြောင့်အလုံးလက်မဲ့ပြဿနာကိုရင်ဆိုင်လာရပြီးနောက်မှာနောက်ထပ်ထိခိုက်မှုအနေနဲ့မြန်မာ့ကျန်းဝေတံမှုကျလာတာနဲ့အခြေခံစားကုန်ကုန်ပစ္စည်းတချို့ဈေးနှုန်းတက်လာတာမို့စားဝတ်နေရင်ကျက်သေးတဲ့ပြဿနာတွေနဲ့ပါဆက်လက်ရင်ဆိုင်လာရတာပါအခြေခံစားတောက်ကုန်တွေထဲမှာစားတုံးစီဈေးတက်မှုကထင်တာမြင်တာမှုအရှိဆုံးဖြစ်နေတယ်လို့ပြည်တွင်းစားတုံးသူတချို့ကပြောပါတယ်နေ့စဉ်စားတောက်ကုန်တွေထဲမှာကုန်ကြောက်တချို့ဈေးနှုန်းညှင့်တက်လာတာတွေရှိတယ်လို့အလို့အကံရှာပါလာတာတွေကြောင့်အောက်ခြေလူစုအကြားမှာစားဝတ်နေရအခက်အခဲတွေနဲ့ရင်ဆိုင်လာနေရပါတယ်နေ့စဉ်ဈေးသွားချက်ပြုတ်နိုင်ဖို့ဝင်ငွေထွက်ငွေလောင်းငါဖို့ထက်အငတ်ဘိန်းနဲ့မရင်ဆိုင်ရအောင်ကြိုးစားနေရတယ်လို့လှိုင်တရာမျိုးနယ်ကအိမ်အောင်ရှင်မတူကပြောပါတယ
်။အဓိကတော့အဲ့ဒီစီမီတို့ဟိုကုန်ကြောက်ပစ္စည်းတွေတော့အဲကုန်ကြောက်ပစ္စည်းတွေဒီကုန်သေးတွေပါရတော့ဒီတိုင်းပါပဲ။ပြောမယ်ဆိုရင်တော့အကုန်လုံးဈေးတဲ့တွေကတော့အရင်ကတည်းကရောင်းမကောင်းဘူး။ဒီကအရင်ကဒီစားအုပ်စီဆိုရင်တပိတ်တာမှ2000လောက်ပဲပြရတာလေအခု3500ပြောသွားပြီဒီကျန်တဲ့အဲ့အချုံမုံတို့ဘာလို့အဲ့အရာတွေလက်တက်တယ်ခုဆိုရင်တော့တော်တော်တော့ကျက်သေးကြတယ်ဟိုအနည်းလုံးမှတစ်နေ့သားလေအဆင်မပြေဘူးပေါ့ကိုဗစ်ဖြစ်တော့ကတော့အဲ့လောက်ရှင်နေမဆိုးဘူးအခုဒီလိုအာနာရိန်းရဲ့နောက်ပိုင်းမှာမှအဲ့လိုတော့တော်တော်ရှင်နေဆိုးသွားဘယ်လိုလဲဆိုတော့ဟိုထောက်ခံကြီးရတာနည်းနည်းပါတယ်လူကြီးရနေအဆင်ပြေသေးတယ်ဒီတော့ဒီလိုလဲအဲ့လောက်မနေသေးဘူးအခုဒီလိုဈေးတွေနဲ့ကြီးသွားတယ်။ပတ်စံကြီးမှဝယ်စားလို့ရမှာလေ။ဈေးတွေကဝယ်စားလို့မရဘူး
။လုပ်ငန်းတော်တော်များများရပ်နှားထားရတာ။အင်တာနက်လိုင်းတွေကန့်တက်တာတွေကြောင့်ပြည်တွင်းငွေကြေးလေပတ်မှုနှေးကွေးလာနေရတွေကနိုင်ငံစီးပွားရေးကိုအတော်အထိနာစေမယ်လို့ပညာရှင်တချို့ကသုံးသပ်နေကြပါတယ်။အခြေခံစားကုန်ကုန်ပစ္စည်းတချို့ဈေးနှုန်းတက်လာတာမို့စားဝတ်နေရေးကျက်သေးတဲ့ပြဿနာတွေဟာအောက်ခြေလူတန်းစားတွေမှသာမကလူလက်တန်းစားတွေအထိပါထိခိုက်မှုတွေရှိနေပါတယ်။အရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားပြီးဈေးဝယ်ခဲ့သူတွေအခုတော့ငွေငွေထွက်ငွေကိုပို့ပြီးထည့်တွက်လာရပါပြီ။ကိုပိုင်အသေးစားလုပ်ငန်းတစ်ခုထူထောင်ထားတဲ့လုပ်ငန်းရှင်တဦးကလက်ရှိမှာအစိုးဆုံးစီးပွားရေးအကျက်အသေးကိုပြည်သူတွေရင်ဆိုင်နေရတယ်လို့ပြောပါတယ
်။လုပ်တွေကတော့ပါဝါတာအမှန်ပဲလေ။ဒီရင်ကအလုပ်လုပ်ရတာနဲ့အခုလုပ်ရတာတော့မတူတော့ဘူး။အခုကတော့တွားလိုက်လိုက်လည်းခက်လာတယ်။ဟိုစီကအလုပ်လာအမှန်လူတွေလည်းစိတ်မလာတော့ဘူး။အဲ့လိုမျိုးဖြစ်နေတော့ဟုတ်စီရလေးနဲ့ချိုးချံချေပါနေရတယ်အဲ့လိုမျိုးပဲသွားနေရတယ
်လက်ရှိကုန်စည်နှုန်းတိုးလာတာမှာစားသုံးကုန်ပစ္စည်းတွေအပြင်ဆက်သုံးစီဈေးတွေပါအစမတန်တက်လာရတွေနဲ့ကြုံနေရပြန်ပါတယ်အာဏာသိမ်းမှုကြောင့်တိုင်းပြည်စီးပွားရေးတစ်ခုလုံးကိုစတင်ထိခိုက်နိုင်ပြီးပြည်သူတွေရဲ့လူမှုစီးပွားကိုလည်းထိခိုက်လာနိုင်ဖွယ်ရှိတယ်လို့စီးပွားရေးပညာရှင်တွေကတုံ့ပြန်နေကြပါတယ်အာဏာသိမ်းမှုနောက်ဆက်တွဲကြောင့်ဖြစ်ပေါ်လာတဲ့ထိခိုက်မှုဟာပြင်းထန်လာနိုင်ဖွယ်ရှိတယ်လို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုမှန်းဆနိုင်ဖို့ခက်ခဲတယ်လို့စီပွားရေးလေးလာတုံ့တက်သူတို့ကပြောပါတယ်
။တန်းကြီးစီပွားရေးတစ်ခုလုံးပေါ့နော်။တစ်ခုလုံးကိုထိခိုက်တဲ့လမ်းကိုတော့တွားနေတာပေါ့လက်ရှိအခြေအနေကတော့လေ။ဘယ်လောက်ထိဖြစ်လာမလဲဆိုတော့ဟိုကမှန်းဆရတာတော့ဟိုလောလောဆယ်ဖြစ်တယ်။အဲ့တော့စီပွားရေးအကျက်တဲ့အသက်အမှုကလူမှုရေးဟိုစားဝတ်နေရေးအကျက်တဲ့အဖြစ်ပေါ့နော်။ဒီရက်ဆိုကျေနပ်ဆုံးမယ်ပေါ့နော်နောက်ဆုံးဘုဒ္ဓရှင်ရည်တတဲဖြစ်ကောင်းဖြစ်လာတယ်အဲဒီချီတော့ကြောက်သွားနိုင်ရင်လို့ကျွန်တော်တော့အကြမ်းကြီးအသုံးသတ်လို့ရတယ်ကိုဗစ်တုန်းကချိန်ဆလို့ရတယ်တိုင်းပြည်ချိန်တွေကကျင်းနေတတိထားပြီးတော့ဟိုချိန်ဆကင်တွေပြီးတော့လုံလို့ရတယ်မှန်းလို့ရတာဘလို့လုံလို့ကြဆိုတာကစီပွားရေးလုပ်ငန်းပဲဖြစ်ဖြစ်စီမံခန့်ခွဲတာပဲဖြစ်ဖြစ်တွေ့ချက်မှန်းဆလို့ရရင်ဖြစ်တယ်လေအခုကျွန်တော်တို့ကမှန်းဆလို့မရတဲ့တက်ချက်လို့မရတဲ့ကြိုတင်ပြီးတော့စီမံလို့မရတဲ့အခြေအနေဖြစ်သွားတယ
်ကိုရိုနာကက်ရောဂါပဲတင့်နေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုထပ်ဖြစ်တာကြောင့်လာမယ့်နှစ်သက်အစပိုင်းမှာနိုင်ငံလူဦးရေရဲ့ထက်ဝက်ဆင်းရဲမွေးတည်ခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကတတိပေးထားပါတယ်တစ်ချိန်တည်းမှာပဲလာမယ့်လပိုင်းနဲ့အတွင်းမြန်မာနိုင်ငံအတွင်းမှာလူ3လန်းခွဲကျော်စားနဲ့ရိတ်ခါပြက်လက်သွားနိုင်တဲ့အရေးကြောင့်ရိတ်ခါထောက်ပံ့နိုင်ရေးပြင်ဆင်နေကြောင်းကုလသမဂ္ဂကပြောပါတယ်။ကမ္ဘာ့ဘဏ်ရဲ့ April လထုတ်အရှေ့အာရှနဲ့ Pacific Data စီးပွားရေးရာခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2023ခုနှစ်အတွင်းစီးပွားကျဆင်းမှု100ရာခိုင်နှုန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။နိုင်ငံတော်ဆောင်းဝယ်နေရေးကြက်တဲတော်နေတဲ့သတင်းကိုကိုရဲမုံကတင်ပြပေးတော့တာပါ။ VOA American တန်ခါချက်တပရီရဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆက်မနေမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလို့သမားတွေနဲ့ပတ်သက်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံ Smoke Dragon ပြည်နယ်အတွင်းကဆက်ယုံအလို့သမားတွေမှာ COVID ကပ်ရောဂါပိုးစမ်းသပ်တွေ့ရှိခဲ့ရမှာမြန်မာရွှေပြောင်းအလို့သမား90ကျော်ပါဝင်ကြောင်းထိုင်းနိုင်ငံကိုဗစ်ရောဂါတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမှကပြောပြပေးပါပါ
။ထိုင်းနိုင်ငံရဲ့ကိုဗစ်ကပ်ရောဂါတတိယလိုင်းမှာထိုင်းနိုင်ငံသားအများစုကူးစက်မှုတွေရှိနေတယ်လို့ဒီလိုကူးစက်မှုတွေထဲမှာမြန်မာလူသမားယာကနန်းနဲ့ကူးစက်ခံရတာပါ။ထိုင်းနိုင်ငံစမုတ်ပရကန်ပြည်နယ်ဗန့်ကျီဒီမြို့နယ်အတွင်းကစစ်ရုံတွေမှာထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသားစစ်ရုံအလို့သမားအများစုကိုဗစ်ကပ်ရောဂါကူးစက်လာနေတာကြောင့်ဒီကနေ့မှာထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။လူသမား300ကျော်ရှိတဲ့စစ်ရုံတရုံတွင်ကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူလူနာ150ကျော်ရှိတဲ့အထက်မှာမြန်မာလူသမား90နီးပါးပါဝင်နေတယ်လို့ဆိုပါတယ်။တခြားစစ်ရုံတွေမှာလည်းပိုးတွေ့လူနာတွေဆက်တိုက်ရှိလာနေတာကြောင့်လူသမားတွေကိုသူတို့နေထိုင်ရနေရာကနေအပြစ်မထွက်ဖို့ကန့်သက်ထားပါတယ်။ထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကတော့အခုလိုပြောသွားပါတယ
်။ พนักงาน คนหนึ่ง ซึ่ง เป็น ชาว เมียนมา นะครับ ซึ่ง เขา มี อาการ ป่วย นะครับ แล้ว ก็ ตั้ง แต่ วัน ที่ 17เมษายนนะครับ
သူပြောတာကတော့ April 18ရက်နေ့ကစပြီးစက်ရုံတွင်ကမြန်မာနိုင်ငံသားတဦးမှာကိုဗစ်ကပ်ရောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်အတူနေအခန်းပေါ်တွင်လည်းစက်ရုံတွင်ကအလုပ်သမားတွေကကူးစက်ပြန့်ပွားလာခဲ့တာဖြစ်ကြောင်းအဓိကကူးစက်မြန်သွားရတဲ့အကြောင်းကတော့ကျန်းမာရေးကာကွယ်မှုအားနည်းချက်တွေအရဖြစ်ပြီးတောက်ရေခွက်တစ်လုံးကိုလူအများစုကတောက်သုံးနေတာတွေနဲ့အုပ်စုလိုက်စုပေါင်းစားတောက်ကြတဲ့အခါမှာစကားပြောဆိုကြတာတွေကနေဇက်တိုက်ကူးစက်လာတာလို့ဆိုပါတယ်အခုလိုဖြစ်ရကြောင်းစက်ရုံအာဏာပိုင်တွေကိုစစ်ဆေးအရေးယူဖို့ဆက်လက်လှုပ်ဆောင်နေပြီးပိုးတွေ့လူနာတွေကိုတော့လိုအပ်တဲ့စေကူတာမှုတွေလှုပ်ဆောင်ပေးမယ်အကြောင်းသတင်းထုတ်ပြန်သွားပါတယ် ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖြစ်ခဲ့တဲ့ကိုဗစ်ဒုတိယလှိုင်းမှာတော့ဘန်ကောက်မြို့ပြင်မှာရှိတဲ့စမောစခွန်ပြည်နယ်ထဲကပင်လယ်စာထုတ်လုပ်တဲ့စက်ရုံတွေမှာအများစုလှုပ်လှုပ်ကိုင်နေကြတဲ့ရွှေပြောင်းမြမအလုပ်သမားတွေစီကဖြစ်ပါတယ်။အခုတတိယလိုင်းမှာတော့ထိုင်းလူမျိုးတွေအဓိကကူးစက်နေကြတာဖြစ်ပါတယ်။ထိုင်းလူမျိုးတွေနဲ့ဆက်ဆက်နေရတဲ့မြမအလုပ်သမားတွေဟာလည်းတတိယလိုင်းမှာကူးစက်တာတွေဖြစ်လာတယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကိုရဲရဲဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ထိုင်းလူမျိုးတွေနဲ့မြန်မာလူမျိုးတွေကလည်းအဆင်ပြေကြတယ်။အလုပ်သဘောတရားအရဆက်ဆက်နေရတာကိုမှတ်တယ်လို့လူမျိုးမှာသူကထိုင်းလူရှင်နဲ့ထိုင်းလူရှင်ထိုင်းမှာအထုပ်ရည်ရမ်းကြမှာတောင်းယူရတဲ့ပုံစံကထိုင်းလူမျိုးတွေဖြစ်တဲ့ဆိုတော့တို့တို့ဒီပုံစံတွေနဲ့ဆက်ဆက်ကြည့်နေတယ်အောက်ချီကျွန်တော်တာရလောက်တာဖြစ်တယ်မြန်မာပြည်နယ်လည်းတော့ဆက်ဆက်တဲ့ကြောင့်ဒါလောကတော့သမီးမို့သမီးတော့ရှင်ချောင်းလို့ဒီမှာလို့ပြီးဆက်မှာပေါ့
ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ကြီးအထက်တန်းလွာတွေပျော်ပါးနေကြတဲ့နိုင်ကလပ်နှစ်ခုကနေအိန္ဒိယကိုဗစ် -19 မျိုးကွဲအသစ်စတင်ပြန့်ပွားလာခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတာပါဒီလိုကူးစက်အလွန်မြန်တဲ့ကပ်ဘေးကြောင့်ထိုင်းနိုင်ငံကနာမည်ကြီးအကားသမားတွေအမှုပညာရှင်တွေပါသိဆုံးရပြီးမြို့နယ်ရပ်ကွက်တွေအတွင်းမှာပါဇက်တိုက်ပြန့်ပွားလာနေတာကြောင့်နေစဉ်ထောင်ချီပြီးကူးစက်မှုတွေဖြစ်နေပါတယ်။ထိုင်းနိုင်ငံကလောလောဆယ်အထိကိုဗစ်အတည်ပြုလူနာစုစုပေါင်း 93,000 နီးပါးရှိနေပြီးသိဆုံးသူက303ဦးထိရှိလာတယ်ဆိုပြီးထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မဲအေးမာကပြောပြပေးသွားတာပါဆက်လက်ပြီးတော့ကိုဗစ်ကာလအတွင်းသတင်းတောက်တွေကြွေးကြုံရတဲ့ခက်ခဲရည်နဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ပြပေးချင်ပါတယ်ကပတဝမ်းကိုဗစ်ကပ်ရောဂါပြီးကြောင်းတည်ဆုံးသူ3000ကျော်ရှိနေပြီးပိုးတွေ့အတည်ပြုလူနာတန်150နီးပါးရှိနေကြောင်းဂျွန်ဆော့ကင်တက္ကသိုလ်ရဲ့မှတ်တမ်းဌာနတွေကဖော်ပြထားပါတယ်ကပ်ရောဂါကာလအတွင်းအသက်ရှင်အောင်ကြိုးစားရုန်းကန်ရင်ကပ်ရောဂါအကြောင်းသတင်းယူသတင်းရေးရတဲ့အလုပ်ဟာအထူးသဖြင့်အမျိုးသမီးသတင်းတောက်တွေအတွက်အခက်အခဲနဲ့စိန်ခေါ်မှုတွေများပြားလာကြောင်းCoalition for Women in Journalism အဖွဲ့ကပြောပါရယ်ဒီကြောင်း VOA သတင်းတောက် Maria Ma Diallo ရဲ့သတင်းလွှာကိုမက်ခွာညိုကပြောပြပေးထားပါရယ
်2020မလာကစပြီးကဘာတဝမ်း Facebook ကန့်သတ်မှုတွေကိုကပ်ရောဂါပြန့်ပွားမှုတားဆီးရေးအတွက်အဓိကထားအသုံးပြုခဲ့ကြပါရယ
် As you know journalists have to be on the front line and they have to
ဒီကြတဲ့အတိုင်းသတင်းတောက်တွေဟာသတင်းမှန်ရဖို့အမြဲတမ်းသတင်းဖြစ်တဲ့နေရာကိုရောက်အောင်သွားကြတယ်မတ်လအစောပိုင်းကလေးကအမျိုးသမီးသတင်းထောက်တွေအထူးသဖြင့်အလို့သတင်းထောက်တွေအဖို့သတင်းရယူနိုင်ရေးသတင်းအလို့ရဖို့အတော်လေးအခက်အခဲတွေရှိခဲ့တယ်ထင်ပါတယ်
က
ကယောဂါကြောင့်လူတွေဇက်တိုက်တင်နေတဲ့အချိန်မှာနယ်ဇက်တွေပိတ်လိုက်တာနဲ့ပြည်သားခွဲပြီးစောင့်ကြည့်တဲ့ကွာရန်တိုင်းတွေပါဝင်လူချင်းခက်ခွာကွာနေကြရမယ်စီကံတွေတင်းတင်းကြပ်ကြပ်ထုတ်ပြန်တားမြစ်ခဲ့သလိုကျွန်မရေးဆောင်ရှားမှုအစဉ်စဉ်ကအခြေအနေမှန်တွေမပေါက်ကြအောင်အစိုးရကဆောင်ရွက်တာတွေလည်းရှိနေပါတယ် အဲ့ဒီတိုင်းမျိုးတချို့ဟာကိုဗစ်-19ကာယောဂါကိုနိုင်ငံရေးကိစ္စတွေမှာအသုံးချခဲ့ကြပါတယ်။ကိုယ်အလုပ်ကိုယ်လုပ်ဖို့ကြိုးစားနေတဲ့သတင်းထောက်တွေနဲ့ပတ်သက်လို့သတင်းမှားတွေလောက်ချန်ဖန်သေးပါတယ်။ပါကစ္စတန်မှာကျမတို့အဖွဲ့ဝင်
အစိုးရဖက်ကသူ့ကိုပြစ်မှတ်ထားပြီးတော့လုတ်ခဲ့ကြပါတယ်။ကိုဗစ်-19ကာယောဂါအကြောင်းအချက်ချက်ကြေးသားကြတဲ့တခြားအမျိုးသမီးသတင်းထောက်တွေဆိုရင်လည်းဒီလိုပဲနောက်ဆက်ဟန်တာခံခဲ့ကြရပါတယ်။တူရကီမှာသတင်းတောက်အီဘရူကူချူဂျီရင်းစာသူရေးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်သတင်းတစ်ပုဒ်ကြောင့်အချုပ်နောက်ခံခဲ့ရပြီးနောက်တော့မှပြန်လွတ်ပေးခဲ့ပါတယ်။မလေးရှားကဆူရသတင်းတောက်တယောက်ဖြစ်
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
Federation of Journalists ကနိုင်ငံပေါင်း52နိုင်ငံကသတင်းတောက်အမျိုးသမီး960ကိုစစ်တမ်းကောက်ယူခဲ့တာမှာကတ်ရောဂါစဖြစ်ပြီးဆိုကြတဲ့ကစိတ်ဖိစီးမှု89ရာခိုင်နှုန်းတိုးလာကြောင်းတွေ့ခဲ့ရပါတယ
်။ Then you're the one who's also taking care of the family and that's
အိမ်ကနေအလုပ်လုပ်ကြရတဲ့အခါတစ်ဖက်မှာလည်းမိသားစုတာဝန်တွေကိုယူရပါတယ်။အဲ့ဒါကအမျိုးသမီးသတင်းတောက်တယောက်အတွက်ခါတိုင်းချက်2ဆ3ဆဒါမှမဟုတ်4ဆလောက်ပို့ပြီးအလုပ်လုပ်ကြရတာဖြစ်လို့ကန့်သက်ပေါင်းထက်ကျော်ပြီးအဆမတန်လုပ်နေကြရတာပါလူတိုင်းမှာစိုးရင်တော့ကရှိနေကြတယ်ဆိုပေမဲ့အမျိုးသမီးသတင်းတောက်တွေမှာပို့ပြီးများပါတယ်သတင်းတောက်တွေအများကြီးအလုပ်ပြုတ်ကုန်ကြတာကတော့တစ်ကမ္ဘာလုံးမှာဖြစ်နေတဲ့ပြဿနာပေါ့ဒါပေမဲ့အထူးသဖြင့်ကင်ညာနိုင်ငံကစာချုပ်တက်တန်းနဲ့အလုပ်လုပ်ကြရတဲ့အမျိုးသမီးသတင်းတောက်တွေအမျိုးသမီးအလွတ်သတင်းတောက်တွေဆိုရင်အလုပ်ပြုတ်ကုန်တာဒါမှမဟုတ်လကတဝက်ပဲရတာတွေဖြစ်ကုန်ပါတယ
်ဒါတွေမကလိန်ပိုင်းဆိုင်ရာကျန်းမာရေးမိဖွားချင်းနဲ့ဆိုင်တဲ့စေပညာဆိုင်ရာသတင်းမျိုးနဲ့အမျိုးသမီးအင်ကာကိုဖျက်တော့တာအပါအဝင်အမျိုးသမီးတွေရဲ့လိန်ပိုင်းဆိုင်ရာကျန်းမာရေးအကြောင်းသတင်းတွေရေးသားတဲ့အပေါ်မှာလည်းအရင်ကတည်းကနှောက်ယှက်ဟန်တားမှုတွေရှိနေနေပြီးဖြစ်ကြောင်းလည်းသူကပြောပါလေရှင်
မခွန်မျိုးကတင်ဆက်ပေးသွားတာပါအခုတခါမှာတော့နိုင်ငံပေါင်း90ကျော်ကစားနပ်ရိက္ခာပြည့်လက်မှုတွေအကြောင်း FAO အစီရင်ခံစာကိုတင်ဆက်ပေးမှာပါကမ္ဘာတဝန်းအစာရေးစာပြည့်လက်မှုတွေစံချိန်တွင်မြင့်တက်လာနေပြီးရေးပေါ်အကူအညီတွေအပူတပြင်းလိုအပ်နေပါတယ်ဆွေးနွေးနှုန်းပါတဲ့နိုင်ငံတွေကြုံနေရတဲ့အစာရေးစာရှားပါမှုအကျက်တွေကိုကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့အတူအခြားမိဖက်လူမှုရေးအဖွဲ့အစည်းတွေကလည်းကွင်းဆင်းလေ့လာပြီးမှတ်တမ်းပြုစုခဲ့ကြတာပါနိုင်ငံပေါင်း90ကျော်မှာလက်ရှိရင်ဆိုင်နေရတဲ့စားနပ်ရိက္ခာအကျက်တွေအကြောင်းကိုFAO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုနန်းလောင်ကကောက်နှုတ်တင်ပြပေးတာပါပဲ
2020ခုနှစ်အတွင်းနိုင်ငံပေါင်း55ခုထက်မနည်းမှာငှက်မုတ်ခေါင်းပါမှုဘေးနဲ့ရင်ဆိုင်နေရသူလူပေါင်းတန်150ကျော်ထိရောက်လာပါတယ်ဥရုယာသီပြောင်းလဲဖောက်ပြန်မှုနဲ့ကိုဗစ်ကပ်ရောဂါရဲ့အကျိုးဆက်ကိုဆင်းရဲနှောင့်ပါတဲ့သူတွေပိုးပြောရင်ဆိုင်နေရတဲ့အတွက်ဒီလိုဝန်ထုတ်ဝန်ပိုးတွေရော့သွားအောင်လုံလောက်တဲ့အကူအညီရင်းမြစ်တွေပေးကြဖို့လူမှုရေးအဖွဲ့တွေကနိုင်ငံရေးသမားတွေကိုတိုက်တွန်းတောင်းဆိုနေပါတယ
်။ The main finding of this report is that 2020 was a very dark
2020ခုနှစ်မှာအဓိကတွေ့ရှိလိုက်တဲ့ဒီလိုစားနပ်ရိက္ခာရှားပါးမှုဖြစ်ရတွေဟာလူသားမျိုးနွယ်တွေအတွက်တော့အမှောင်ပိုင်းဆုံးနှစ်ဖြစ်ပါတယ်။ COVID-19 ကြောင့်အခြေအနေဆိုးတွေကြုံတွေ့ခံစားရတဲ့ဆိုတာမျိုးရုံးမြင့်တန်းကြားပေါ်မှာနေတိုင်းကျွန်တော်တို့တွေ့မြင်နေရပါတယ်။ဒါပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း155တန်းလို့မှာ COVID ကြောင့်ဖြစ်လာတဲ့အကျက်တဲတွေမကပဲစာနယ်ရိက္ခာမလုံလောက်တဲ့အခြေအနေဆိုးကြီးနဲ့ပါရင်ဆိုင်နေကြရတယ်ဆိုတာဒီအစီအစဉ်ကစားမှာပြောထားပါတယ်ဒီပြဿနာနဲ့ရင်ဆိုင်နေရသူမနစ်ကတန်း20ထပ်ပြီးတိုးလာပါတယ
်တောင်ယာစိုက်ပျိုးကြတဲ့သူတွေဟာခက်ခဲလွန်းလာတဲ့အခြေအနေမျိုးမှာတော့စိုက်ပျိုးရေးကိုပဲဆက်လုပ်တတ်ကြတဲ့အတွက်သူတို့ကိုစိုက်ပျိုးရေးနဲ့ဆိုင်တဲ့အကူအညီတွေပေးအပ်ဖို့လဲ FAO ကရည်မှန်းထားပါတယ်စာနယ်ရိက္ခာရှားပါးမှုနဲ့အဆိုးဆုံးကြုံရတဲ့နေရာတွေမှာစိုက်ပျိုးထုတ်လုပ်မှသာလျှင်ငှက်မုတ်ခံမှုဘေးကိုကာကွယ်နိုင်မှာဖြစ်ပါတယ်ဒါကြောင့်လဲသက်ဆိုင်ရာအစိုးရအဖွဲ့တွေကုလသမဂ္ဂနဲ့လူမှုအဖွဲ့တွေကမကပုဂ္ဂလိကပိုင်းကပါအတူပူပေါင်းဆောင်ရွက်မှာကျန်းတန်းတဲ့ရာထူးအထူးတန်းခံနိုင်မဲ့တီးနှံတွေကိုတောင်သူတွေစိုက်ပျိုးထုတ်လုပ်နိုင်ကြမယ်လို့လဲ FAO ကပြောပါတယ
် To prevent widespread famine from breaking out in 2021
humanitarian action. ကျွန်တော်နဲ့ဆက်တခုနှစ်တည်းငတ်မို့ခေါင်းပေါင်းမှုဘေးဆိုးကြီးပေါ်ပေါ်မလာအောင်ကာကွယ်ဖို့နဲ့လူအသက်ပေါင်းများစွာကိုကယ်တင်ဖို့ဆိုရင်လူသားချင်းစာနာမှုဆိုင်ရာလှုပ်ရှားမှုတွေအခုပဲထလုပ်လုပ်ပါတယ်အသက်ရှင်ရက်တည်းရေးကြီးလူဝတ်နေတဲ့အကူအညီတွေကိုကွင်းစင်းလုပ်ကိုင်နေကြတဲ့ စာရေးစာမလုံလောက်တဲ့နံပါတ်1အကြောင်းရင်းကပြည်ပခါတွေကြောင့်ဖြစ်ပါတယ်။နိုင်ငံတွေနဲ့နေမြေဒေသ23ခုကလူပေါင်း96ခုသန်းတို့ဟာစာနယ်ဇင်းကရှားပါမှုနဲ့ရင်ဆိုင်နေရတဲ့အရင်းငံအကြောင်းရင်းကပြည်ပခါတွေပေါ်ပေါက်ပြီးလုံခြုံမှုရှိလို့ပါ။ပြည်ပခါဖြစ်လာရင်စီးပွားရေးတွေထိခိုက်လာတတ်ပါတယ်။ဒုတိယချက်ကတော့ကတ်ရောဂါကြောင့်စီးပွားရေးထိခိုက်လို့ဖြစ်ပါတယ်။2021ခုနှစ်တွင်စာနယ်ဇင်းက
ုနှစ်မှာစာနာရိတ်ခါရှားပါမှုအဆိုးဆုံးရင်ဆိုင်ခဲ့ရတဲ့ဆန်နိုင်ငံကတော့ကွန်ဂိုယီမင်အာဖဂနစ္စတန်ဆီးရီးယားဆူဒန်နိုင်ဂျီးရီးယားအီသီယိုးပီးယားတောင်ဆူဒန်ဇင်မာဘွေးနဲ့ဟီတီနိုင်ငံတို့ဖြစ်ပါတယ်ငမုတ်ခါမမှုပပျောက်ရေးဆိုရဲကုလသမဂ္ဂရဲ့ရေရှိခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မီဖို့ကမ္ဘာစားနပ်ရိက္ခာဆိုင်ရာကွန်ရက်အဖွဲ့ကို2016ခုနှစ်မှာဥရောပသမဂ္ဂ EU FAO နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFA တို့ပူးပေါင်းဖွဲ့စည်းခဲ့တာပါဒီအဖွဲ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ငမုတ်ခါမမှုဆိုင်ရာအစီရင်ခံစာကိုလည်းနိုင်ငံတကာလူမှုရေးအဖွဲ့16ခုနဲ့မိတ်ဖက်အဖွဲ့တွေကကွင်းစင်စင်ကောက်ယူပြီးတော့ပြုစုထုတ်ပြန်ခဲ့တာဖြစ်ပါတယ်ကျမအနောင်လောပါ
နောက်လောင်းကပြပြပေးသွားတာပါအခုတခါတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်ပြတင်ပြပေးကြပါမယ်ဆရာနာတည်ယူမှုကြောင့်တိုင်းပြည်ပြက်ကင်းရှိနေပေမဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာတွေးရခဲလုံးနဲ့လူနည်းစုနဲ့လူများစုအကြားနားလည်မှုတွေပုံမရရှိလာတဲ့အကြောင်းကိုကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါပဲအာနာတိတ်ပြီးနောက်လူမျိုးရေးကွဲပြားမှုတွေပုံမစုစည်းလာဆိုတဲ့ခေါင်းစဉ်နဲ့ New York Times သတင်းအွန်လိုင်းမှာ Hannah Bish ရေးသားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်ဆရာနာဒေးဘီနောက်ပိုင်းဗမာလူများစုကြီးရဲ့ခုခံတွန်းလှန်မှုတွေကိုဆန္ဒပြပွဲတွေမှာ CDM အာနာပီဆိုင်ရေးလှုပ်ရှားမှုတွေမှာအလုတ်သမားတပိတ်တွေမှာမြေဆန်းခရမ်းပြိုလက်နက်ကင်တော်လှန်ရေးတွေမှာထင်ထင်ရှားရှားတွေ့မြင်ကြရပါတယ်လို့ဆိုပါတယ်အခြားနောက်ထပ်တိတ်ဆိတ်ညင်သာတဲ့အပြောင်းလဲတရက်အနေနဲ့ဒီတိုင်းပြည်ဟာလူမျိုးစုံတိုင်းပြည်တစ်ခုဖြစ်တယ်ဆိုတာကိုပုံမိုလက်ခံလာကြပြီးဒါအစိုးပိုင်းနိုင်ငံရေးအပြောင်းလဲတွေမှာမတွေ့ရှိခဲ့ရတဲ့အပြောင်းလဲမျိုးလည်းဖြစ်တယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်ဆရာနာရှင်ရဲ့နှိကုတ်မှုတွေတဖန်ခေါင်းပြန်ထောင်လာတာမို့ဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီပြီးနှိကုတ်ခံခဲ့ရတဲ့လူနည်းစုတွေကိုအလေးမထားဘဲနဲ့ဒီမိုကရေစီကမရှင်သန်နိုင်ဘူးလို့လူတချို့ပြောဆိုကြတာကိုလည်းကိုးကားပြီးတော့ပေါင်းမမှဖော်ပြထားပါတယ်။နှစ်ပေါင်း80လောက်လူနည်းစုတိုင်းရင်းသားတွေခံစားခဲ့ရတဲ့နှိုင်းရှင်ရင်အခုဗမာတွေခံစားရတာကဘာမှမရှိပါဘူးလို့ပြောဆိုရတဲ့တောင်မျိုးသားလူမျိုးရေးတက်မတော် TNLA ကဒုဗိုလ်မှူးကြီးမိုင်းအကျော်ပြောဆိုထားတာကိုလည်းပေါင်းမမှကိုးကားထားပါတယ်။အခြားတစ်ဖက်မှာလည်းစစ်တပ်ကအာဏာသိမ်းယူလိုက်ခြင်းနဲ့အတူမြန်မာဟာပြည်တွင်းစစ်ကြီးတရက်စီကိုဥတီနေပြီလို့ကုလသမဂ္ဂကသတိပေးထားပါတယ်။တိုင်းပြည်တော်ပြိုကွဲသွားနိုင်လို့လည်းဆိုပါတယ်။ဒေါ်ဆန်းစုကြည်ပါဝင်ရွေးကောက်ခံခေါင်းဆောင်တော်တော်များများကိုဖမ်းဆီးထားပြီးဒီလအစောပိုင်းမှာတော့စေအိုစုကိုစန့်ကျင်မှုရက်သားဆိုးဝါးတဲ့ကိုထူထောင်ခဲ့ကြပါတယ်။ဒါဟာဗဟိုကအာဏာစုကင်ထားတာတဲ့ပုံမူပွင့်လင်းတဲ့ဖက်ဒရယ်ဆိုးဝါးတဲ့ဖြစ်တိုင်းပြည်ရဲ့သမိုင်းသစ်တရက်ဖြစ်တယ်လို့လည်းဆိုပါတယ်။1948လွတ်လပ်ရေးရပြီးကြတဲ့ကမြန်မာနိုင်ငံရေးကိုဗမာတွေကပဲကြီးစိုးခဲ့တာမို့ဖက်ဒရယ်မှုကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကသာလူနည်းစုတွေကိုလွတ်လပ်လက်ဆုံးဖြတ်နိုင်မှုအကူအညီပေးနိုင်လိမ့်မယ်လို့ဖော်ပြထားပါတယ်။အခုဖွဲ့စည်းရတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရထက်တိုင်းရင်းသားလူနည်းစုတွေရဲ့အခန့်ကဏ္ဍပိုများတယ်လို့ဆောင်းပါးကဆိုပါတယ်။အောင်မြင်နိုင်မှုဆိုရင်တော့နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့တိုင်းရင်းသားလူနည်းစုတော်တော်များရဲ့ထောက်ခံမှုကိုလိုအပ်တယ်လို့ဆိုပါတယ်။စစ်တပ်ကမြို့ကြီးတွေကိုအာရုံထားနေချိန်မှာနေစွန်နယ်ဖျားတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တွေကတိုက်ပွဲတွေဆင်နေတယ်လို့ဆိုပါတယ်။ဒီအပတ်တည်းမှာကရင်မျိုးသားလူမျိုးရေးတပ် KNLA ကမြန်မာပြည်အရှိဖျားကနောက်ထပ်စခန်းကုန်းတစ်ခုကိုသိမ်းပိုက်ရရှိခဲ့လို့ဖော်ပြထားပါတယ်။ဒေသပြင်ကြီးရွာတွေကိုလည်းနှစ်ပေါင်း20အတွင်းပထမဦးဆုံးမြန်မာစစ်တပ်ကလေကြောင်းဘုံကျဲမှုတွေကိုပြုလုပ်လာတယ်လို့ဆိုပါတယ်။ကရင်နဲ့ကချင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတာမို့နိုင်ငံတော်ကနေအစွန်းကွာထွက်ပြေးရသူတောင်းနဲ့ချီပြီးရှိနေပြီလို့ဆောင်းပါးကဖော်ပြထားပါတယ်။ဗမာတပ်မတော်ရဲ့တားကောင်ဖြစ်ခဲ့ရတဲ့အရက်သားတွေကိုကူညီဖို့ဗမာရီစီကပထမဦးဆုံးအလှူငွေကိုလက်ခံရရှိခဲ့တယ်လို့လည်းကရင်မျိုးသားအစည်းအဝေးပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဗတိုမမန်ပြောဆိုသွားတာကိုလည်းဆောင်းမမကိုးကားထားပါတယ်။အခုခါမှာတော့ကျွန်တော်တို့ကဗမာရီနဲ့တသားတည်းဖြစ်သွားပြီး
အောင်ပွဲရတဲ့တီတက်မတော်ကိုတက်ခဲ့သွားဖို့အခိုင်အမာယုံကြည်တယ်လို့၎င်းကဆက်ပြောသွားပါရယ်။အပြည့်စုံတော့ www.newyorktimes.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ။
ပြည်ရေးအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးသတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရှင
်။ကုလပတ်စင်ကနာတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ရင်ဆုံးဥကြောသမားရဲ့မြမရေ30ကိုကြားကြရမှာပါစစ်ကောင်စီအာဏာသိမ်းယူပြီး3လကြာမြင့်တိုင်အောင်မြန်မာနိုင်ငံမှာနေဦးပြည်ပြည်နဲ့တရားဥပဒေစိုးမိုးရေးကပြက်ပြားစေအုပ်ချုပ်ရေးရန်ရာယိုရင်းစဲဖြစ်ပေမဲ့စစ်ကောင်စီကတော့နှစ်ရှည်အုပ်ချုပ်သွားဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံရှိနေကွန်ရဲ့ဥက္ကဋ္ဌဦးကြီးမြတ်ကပြောပါတယ်အသေးစိတ်ကိုတရားလွတ်တော်ရှိနေကြီးဦးကြီးမြတ်နဲ့ဥကြောသမားတို့ကဆွေးနွေးလို့တော့တာပါတယ
်ဦးကြီးမြတ်ခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအမှန်တရားသုံးလကျော်ခဲ့ပါပြီ။တိုင်းပြည်ရဲ့ငင်းချမ်းမှုငင်းဝပြချမှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူး။ဒါနဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာပြန်လို့မျိုးတော့ဘာတော့မှတော့ပြင်းပြင်းထန်ထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါတယ်။ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပေးပါခင်ဗျာ
။ဒီလိုရှိတယ်ဗျ။ဟိုသိကုန်မှုတွေဖိနှိပ်မှုတွေကတော့အရင်ပြစ်ထန်တယ်။ဒါကျွန်တော်တို့ဆိုလို့ရှိရင်လူပြောမယ်ဆိုရင်ဈမ်းသွားတယ်လီဖုန်းတော့ယူမသွားရင်သူ့ရဲ့လူငယ်တွေပေါ့ဗျာတယ်လီဖုန်းတွေ့ရတယ်ဒီတိုင်းနဲ့အဲ့တယ်လီဖုန်းကအပြည့်ဆိုပြီးတော့အဲ့အထူးသဖြင့်တက္ကစီနဲ့ကိုပိုင်ကားတော့ကားစီးရလူတွေဘတ်ကားစီးရလူတွေဆိုလောက်တာအသိမရှိအဲ့လိုဆက်လိုက်လို့တယ်လီဖုန်းအဲ့ဖွင့်ပြဖွင့်ပြလို့သူတို့မကြိတ်စားတွေပါသွားလို့ဆိုရင်အဲ့တယ်လီဖုန်းနိုင်တယ်ဓမ္မနှစ်ကတော့အရေးယူမယ်ပြောပြောတယ်မတ်တော့ကတော့ပတ်စံတောင်းအဲ့ဒီဟာတွေဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်အဲ့လောက်ကြီးပြိနေတာညာကြီးကိုလည်းဝင်လာတယ်အညာကြီးကိုသူဘာမှမပြောဘဲနဲ့သူခန္ဓာလည်းရပါတာသူတို့ပေါင်းပြီးတော့အညာပဲလေမလုံးဂျုံဘူးလို့လာတယ်အဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲညီသက်တို့ဖြစ်မဲ့လူလူကတော့မျိုးအမျိုးပေါ့ဗျမကြည်ဘူးပေါ့ဗျာရက်ဆက်လောကြီးတဲ့အခါအဲ့လိုနဲ့ဝဇာကိတာမှာအဲ့သူခန္ဓာရဲ့ယောဝတာအုတ်ချွေမှုလူသောကဝင်လာပြီဒါနဲ့ချိုးတက်ပေါ့အဲ့လိုဟာမျိုးကြီးကအခုရဟုံးမှာမီးမီးရှို့တာလေရိုက်တာလေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ကက်ကဟုတ်က
ဲ့
တစ်ဖက်ကလည်းပဲလူငယ်တွေကကြည့်ရင်ကြည့်သလိုသနာပြပွဲတွေကတော့အဲ့ချိန်နေတယ်အဲ့ဒါအကျဉ်းသက်သွားပြီဆိုတော့လုံးဝမဟုတ်ဘူးအဲ့ဒါနော
်ဆိုတော့အခုသစီရင်ယူခန္ဓာရဲ့တွေ့တဲ့တော်တော်များများရှိနေပါတယ်တင်ကျင်နာကတော့သူတို့ကတော့ short ပြောတယ် AAPP ပြောတာမှားတယ်ဗျာပြောတာပေါ့လေဒါပေမဲ့ကျွန်တော်သိကျင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုဂျုံတင်လဲဒါအရက်ဖက်တရားရုံကစစ်ခုံရုံကကျွန်တော်ပထမနားလည်ထားကမြန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ကြားပါတယ်ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ချုပ်ရေးပုံစံမျိုးများဖြစ်နေတာအဲ့ဒါဥပဒေကြောင့်အဖြစ်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့အဲတာမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာ။ဟိုအဲ့လိုလဲဆိုလို့ရှိရင်ခုစားပြီးတော့အားလုံးမာရှယ်လောပုံစံလုပ်နိုင်။အဲရန်ကုန်မှာတော့95တွေကိုထောင်လို့အဲ့ဒါလူသတ်မှုတွေပါပါ။ထောင်ထဲမှာပဲစစ်တယ်။တရလူပဲစစ်တယ်။အကြီးကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်ဒဏ်အောင်ပေးရ။အမတ်တမတ်ကြီးလိုက်ရင်တော့ဟိုမာရှယ်လောထုတ်ထားလို့လုပ်တယ်လို့အောင်။မာရှယ်လောမထုတ်ထားတဲ့ဟာတွေပဲအဲ့လိုပဲလုပ်တာ။ထောင်ထဲမှာပဲစစ်တာ။ဒီပြောရင်အဲ့လိုအချင်းကြီးပဲဖြစ်တယ်ခုကချီပါကုန်နေပါလိမ့်စေသိပ္ပံရကြဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်ပြီဥပဒေအထောက်အပံ့ပြုရေးအဖွဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အပံ့ပြု လူများအဖွဲ့ကိုပိတ်အပ်တဲ့အာဏာတွေကိုလုံပိုင်ဝင်တွေကိုအားလုံးယုံသိမ့်လိုက်တယ်။ရှင်းနေတယ်ဟာဥပဒေထောက်မှုပြုရေးအဖွဲ့ရဲ့ဥပဒေကိုကိုင်ပြီးတော့ဘာမှဒီပြည်သူတွေအကူအညီတော့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါပါလဲဆိုလို့ရှိရင်ဒီတနည်းတွင်မှာပဲရွက်ကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပါမယ်ဆိုလို့များဥပဒေတွေကိုများအသေးစိတ်လိုက်ကြည့်နေပြီးတော့ဒီလိုပေးထားတဲ့အခွင့်အရေးကိုလိုက်ရုပ်သိမ်းနေတယ်။အဲ့ဒီဟာကြီးရင်အဖြစ်နော်သူတို့က9နှစ်အထက်ကိုအနည်းဆုံး9နှစ်အထက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေ့နေရပြီဗျာ
ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံကြီးမြောင်းလိုက်ပြောတော့တနေ့အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့လမ်းပြမျိုး၅ချက်ဆိုပြီးတော့ပြောပါတယ်နောက်မကြသေးခင်ကသူရဲ့ပြောခွင့်ကဘုဂျုံဇော်မင်းထွန်းကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအုပ်ကြီးမင်းက၅နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင
်သူတို့လောက်ကိုင်းပုံနေတာဥပဒေကိုလိုက်ပြီးနေတယ်ညာဥပဒေကိုလိုက်ပြီးနေတယ်ဒီလိုလိုပေးထားတဲ့ဒီမိုကရေစီအခွင့်အရေးကပေးထားတဲ့ဥပဒေစိုက်ပြီးတော့ရှုံးပိနေတယ်ပယ်ဖြတ်နေတယ်။ဥမာအဲစည်းနေအတိုင်းကိန်းတာတွေအဲ့တခါဆက်လို့ရှိရင်အိမ်တွေကိုရှောင်ပုံသာမပြပေးနဲ့စစ်လို့ရတယ်ဆိုတာမျိုးတွေတို့အဲ့လိုမတရားလုပ်တဲ့လူတရားစွဲခွင့်ရှိတယ်ဆိုတဲ့ဥပဒေတွေရုပ်သိမ်းတာတွေအဲ့ဒါတွေကိုကြည့်လိုက်ရှင်းအားဖြင့်သူတို့ဟာအနေဒီပါတီကိုဖျက်ပြစ်မယ်။ဒါကဘူးဘူးလက်တော့သူတို့တော့ဆူဆောင်းထားပြီ။energy body ကိုတက်ကမဲခိုးတယ်ဆိုတော့ပုံမှာနောက်တစ်ခုကတော့ energy body ကအကျန်းဖက်တည်နဲ့ဆက်သွယ်တယ်နည်းနည်းကြိုက်တယ်ဆိုပြီးတော့အဲ့လိုပုံမှာလေးဆွဲပြီးတော့ energy body ကိုဖြတ်ပြီးတော့ဂျန်နဲ့သူတို့နဲ့စိတ်တူကိုယ်တူလှုပ်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပြီးတော့သူကသမရလုပ်မှာပဲလေလုပ်မှသာမြင်သားနေတာပြီးပြီးအစနစ်ကိုလည်းကျင့်သုံးမှာအဲ့သွားပြီးနောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါးနှစ်ဆက်တွေ့ကိုရေဝဲပြီးလှုပ်ဆောင်နေတယ်အရာအားလုံးကတော့ကျွန်တော်ပြောချင်းဖြစ်ပါတယ်။ထောက်ထားမယ်တော့မဟုတ်ပါဘူးနော်
။အဲ PS နှစ်ကိုသွားမယ်ဆိုရင်ဒီစံနဲ့ပတ်သက်ပြီးတော့အဲ PS နှစ်ကိုသွားရင်တိုင်းရင်းသားတချို့ကပူပြီးနှစ်သက်ကြလိမ့်မယ်ဆိုတော့ယူဆချက်လည်းရှိပါတယ်။တချို့ပါတီကအဲ့လိုပဲတိုင်းရင်းသားပါတီတွေကဖော်ထုတ်ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်။ဆိုတော့အဲ့ဒီစံနဲ့ပတ်သက်လို့ရောလူများစုကလက်မခံနိုင်ကြအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအင်လရီယာတစ်ချင်းနဲ့အသာနိုင်ထားတဲ့အခါမှာလူတွေကကြောဆူခွင့်တွေကိုကျန်တဲ့ပါတီတွေကဖိတ်တလို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါဒါပေမဲ့လို့အခုစစ်အာဏာရှင်စနစ်ကဦးစီးပြီးတော့ပီယာစနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှိမိခုရှင်းပြကြတယ်ဆိုဖြစ်မှာပဲလေဟောဆိုစစ်တပ်ကလည်းဒီလိုကောက်ဖို့ပဲအနိုင်ယူပြီးတော့သူတို့ကတတိလောက်ကလေးပဲသူတို့နိုင်အောင်လုပ်အဲ့တော့နောက်တစ်ခုကလည်းပဲချုပ်နေရာလေးမှာဆိုရင်ချုပ်လန့်ပြီးတော့အာဒီမုံမြေကောက်ပွဲတွေဝင်ရအောင်လုပ်ထားတယ်ပါလေပေါ့ဗျာနောက်တစ်ခါအလုံးလေးအကြောင်းပြချက်ဖြင့်ဖန်စည်းတာလေဒီနဲ့စစ်တပ်တူလာတဲ့ပါတီတွေနိုင်ကြမှာ
CDM လောက်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဒီဝန်ထမ်းတွေကိုအရေးယူရဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လို့ဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လုပ်တဲ့လူတွေကဖမ်းတယ်လို့လည်းကြားပါတယ်အဲ့ဒီကိစ္စကိုပဲလို့ပြင်ပါလဲ
အာအဲ့လားပေါ့ဗျာအဲ့လားမလို့ပေါ့အဲ့ဒီဟာတော့တကယ်ကိုတို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီဆိုတော့လူတွေကိုဟိုအိမ်မှာကိုမသာကိုဆန္ဒပြပြီးတော့နေတဲ့ဥစ္စာတော့မဟုတ်အဲ့ကိုအိမ်နဲ့ကိုတော့မနေရတော့ဘယ်နဲ့အားလုံးဆွတ်ပြင်းကြရတာပေါ့ဗျာအားလုံးဆွတ်ပြင်းကြရတယ်အဲ့မှာအဲ့ဒီမှာကျွန်တော်လည်းပါအဲ့လိုပေါ့နော်အထွက်ပြေးနေရတယ်အဲ့လိုထွက်ပြေးနေရတဲ့ခါကျတော့ဘယ်လိုပြောမလဲဆိုတဲ့ခါကျလူတွေကတော့ဒါပတရားဘူးခုနကဘယ်ပြောလို့ပဲလုံးဆောင်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစ္စာတစ်မျိုးလေးအမှားလည်းမလုပ်ခင်းနဲ့စီဒီအမ်လုပ်မသွားမနေတာဘူးအကားအကားနဲ့ဖမ်းပြီးတော့နောက်တစ်ခုကစီဒီအမ်လုပ်တဲ့လူတွေကိုပြန်ပြီးတော့ဝင်ခွင့်လိုက်ကိုပေးတယ်အပြန်ဝင်ပြန်ဝင်လို့ရှိလက်ခံမယ်အားငါးတွေလည်းဖြုတ်ပေးမယ်ဆိုပြီးအတက်ကလည်းအဲ့ဒီချို့ထန်းလာအဲ့လိုတွေလုပ်နေတယ်
အဲ့လိုစီရန်ပြောင်းဝင်တဲ့ဝန်ထမ်းတွေကိုပြည်ထောင်နေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြောင်းဝင်ပြီးတော့လူလုံးငန်းတွေကောင်းကောင်းလက်ပတ်နေပြီလို့ပြောနိုင်ပါလက်ခင်
အာအဲ့ဒါလည်းအမျိုးမျိုးပဲဗျာတကယ်လက်တွေမှာသ တို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်။အဲ့တော့အဲ့ဒါတော့မှဖမ်းပြီးစီးဖမ်းပြီးတော့ငါးငါးဖွင့်တာလည်းရှိတယ်။အဲ့လိုမလို့အစိုးရရဲ့လာအခုအစ်စိုးရရဲ့ပြောဆိုချက်တွေဟာတနည်းအားတဘောတမင်းတနည်းအားမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုပ်နေတယ်ရှိတယ်ဗျ။အဲ့တော့အဲ့ဒါဘူးသိဘူးသိမဟုတ်သိဘူးကြအဲ့ဒါတွေကအမျိုးမျိုးစမ်းသပ်နေတာပဲရှိတယ်ဒီအဲ့ဒါတွေကအ
ဲ့တော့ရုံးဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်နှန်းတွေနဲ့ပညာရေးဝန်နှန်းတွေလို့ထင်ပါတယ်နောက်ဘဏ်ဝန်နှန်းတွေပေါ့ဒီစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်နှန်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းရသေးသမျှဒီအချိန်ကြီးကဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြဆင်းဆုပ်သွားမဲ့အချိန်ရှိနေပါခင်ဗျာအ
ဲ့လားတော့အသေးချာပေါ့ဗျာအဲ့လားတော့အသေးချာပဲဒီကျမ်းမာရေးဘက်မှာဆိုလည်းပဲအခုတရားဝင်တရားဆွဲထားတာသူတို့ကြီးညာတာတွေ300ကျော်သွားပြီကြောက်တော့တရားဝင်ကြီးညာတာနော်တခြားဟာတွေတပြီလုံးပဲသေယုံအုပ်ကြီးသေယုံအုပ်ကြီးကျောင်းအုပ်ကြီးအဲ့လိုလူအကြီးတွေကစားပါလားအငယ်တွေကတော့အကုန်ပေါ့ဗျာအဲ့အဲ့လားကြီးကတော့မလို့ပမာပြာရင်းသွားပြီဆိုတာတို့အလားဒါကတော့အင်းချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လုံးဝမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေသေးပဲဆက်လက်တိုက်ပွဲဝင်နေတယ်လို့အဲ့ဒါကျွန်တော်တို့ကတော့မျက်မြင်ကိုယ်တွေ့တွေ့ရပါတယ်အဲ့ဒ
ါဆိုတော့နောက်ဆုံးနေဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်လေးထိနိုင်ပြီလားသူတို့အဲ့လို9နှစ်တော့ဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်မျိုးတရားဥပဒေစိုးမိုးရေးညီဖို့ပြပြမှုအုပ်ချုပ်ရေးအမြတ်လက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာလုပ်နိုင်မယ်အလားလားပါတွေ့ရပြီလားခင်ဗျာအနည်းလုံးလိုပဲသွားနေမှာလားဦးကြည်မြင့်ပဲလို့ခံမှန်းပါလေအဲ့ဒါအဆုံ
းအာ9နှစ်မပြောနဲ့ခင်ဗျာ9လဖြစ်ဖို့တော့တော်တော်ရုန်းကန်နေရတာပြီးခဲ့တဲ့လူ့ကြပေါင်းမမီလုံးများစွာရေးစစ်တပ်ရဲ့အကျင့်ရဲ့ဖြစ်ပေါင်းများစွာခက်အဆက်ဆက်တိမတိကြရရေးပေါင်းဆက်ပြီးတော့အနည်းဆုံး9နှစ်အထက်အုပ်ချုပ်မှုအားလုံးပြင်ဆင်နေတယ်ဥပဒေတွေလည်းပြင်နေတယ်အဲ့အဲ့လိုကျွန်တော်အတိအကျပြောပါတယ်ပြောနိုင်တယ်ပေါ့
ဦးကျွန်တော်ကဆွေးနွေးတင်ဆက်တော်တဲ့မြမအရေး30ချက်ပါခင်ဗျာအခုတခါတော့ဒေါက်တာတန်းစော်ရဲ့ပြည်သူ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါခြေလက်တွေမှာတနက်တန်ရန်ရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်မှာအခြေခံပြီးတော့ခက်မှန်သိရှိနိုင်ပါတယ်လူတုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန်းစော်ကပြောပြပေးတာပါတယ်
ခြေလက်တွေမှာတန်ရာရတဲ့အခါအရေးပြားကျက်သားအယုတ်အောင်ကြောင်းနဲ့သွေးကြောတွေကိုထိခိုက်ပျက်စီးစေတဲ့အပြင်အယိုးကျူရာလည်းဖြစ်နိုင်တာကိုတွေ့ရပါတယ်။တနက်တန်ရာကြောင့်အယိုးကျူရာကို open fracture လို့ခေါ်ပြီးအယိုးကျိုးခြင်းရှိမရှိဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်နဲ့စစ်ဆေးကြည့်နိုင်တယ်လို့အရေးပေါ် application မှာအထူးရောဂါကူဆရာဝန်ဒေါက်တာဟိန်ထက်ကပြောပါတယ်
။နံပါတ်1တစ်ချက်ကတော့ကျွန်တော်တို့ deformity ပေါ့။အယိုးရဲ့မူလပုံစံပေါ့။ပုံပြက်ခြင်းရှိမရှိကြည့်ရအောင်နော်။တချို့ပေါင်ယိုးတို့တချို့ဒီကျွန်တော်တို့လက်ဖြန်ရိုးတွေမှာဆိုလို့ရှိရင်ပုံပြက်သွားတာနဲ့ရိုးကျိုးသွားပြီဆိုတာတန်းပြီပေါ့နော်နောက်တစ်ခုကနာကျင်မှုရှိမရှိပုံမှန်ရိုးကျိုးသွားပြီဆိုခဲ့လို့ရှိရင်ကျွန်တော်တို့ကအဲ့ကျိုးတဲ့နေရာကိုနည်းနည်းလေး pressure နည်းနည်းလေးပြပြီးဖိကြည့်လိုက်တာသူဒီဟိုဖိတဲ့အားနဲ့မမြအောင်သူနာတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့က tenderness လို့အလွယ်တကူပြောတာပေါ့နော်အဲ့လိုမျိုးရှိမရှိ
ထိခိုက်ဒဏ်ရာရရှိတဲ့ခြေသို့မဟုတ်လက်ဟာငကူပုံစံမဟုတ်တော့ဘဲပုံပြက်နေပြီးအနေငယ်ဖိနှင်လိုက်တာနဲ့နာကျင်မှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ဆိုရင်အယိုးထိခိုက်မိပြီလို့တန်တရားထားရတော့မှာပါခြေလက်ရဲ့အနေထားကလည်းလွဲမှားတဲ့အနေထားဖြစ်နေပြီဆိုရင်အယိုးကျူတာဖြစ်ဖို့ရာဂိုင်းနှုန်းပိုများလာတယ်လို့ဒေါက်တာဟိန်းထက်ကရှင်းပြပါတယ
်သုံးကားတော့ကျွန်တော်ကဟို abnormal posture ပေါ့နော်တာမန်လူတစ်ခုအနေထားဟုတ်မဟုတ်ကျွန်တော်တို့ကပုံမှန်တိုင်းဆိုရင်ဟိုလက်တွေပါလေဆိုရင်ပြောင်းလိုက်လို့ရှိရင်လက်ကိုစမြောက်ပြီဆိုလို့ရှိရင်ဒီအပြင်ဘက်ကိုယူပြီးတော့မှမြောက်တယ်အဲအပြင်ဘက်ကိုဘယ်သူမှတော့ဟိုလက်ကိုကားပြီးတော့အဲ့လိုမျိုးမြောက်တဲ့လူကတော့ရှားတယ်ပေါ့နော်အဲ့တော့သူ့ရဲ့ပုံမှန် posture လေးပေါ့နော်အယိုးရဲ့အနေအထားလေးကပုံမှန်ဟုတ်မှာဟုတ်လူတယောက်ကလဲနေပြီဆိုလို့ရှိရင်ပေါ့နော်အဲ့အရာတွေကပြန်ရှင်းရတာလဲနေတယ်ဆိုလို့ရှိရင်ခြေတော်လေးကပေါ့နော်ခြေမာလေးကအပြင်ဘက်ကိုဘာပဲဖြစ်ဖြစ်ကျွန်တော်တို့အပြင်ဘက်ကိုရှင်းတယ်လူတယောက်လဲပြီဆိုလို့ရှိရင်ဒါပေမဲ့ရိုးကျိုးတဲ့လူပုံမှန်မဟုတ်တဲ့လူကြတော့အဲ့ဒီအချိန်မှတာပေါ့အတွက်ပေါ့နော်အင်တာနက်ဘက်ကိုသူရှင်းနေပေါ့နော်အဲ့ဒါကသူရဲ့ posture ပေါ့နော်အဲ့လိုမျိုးအယိုးရဲ့ normal posture ဟုတ်မဟုတ်နံပါတ်၄ချက်ကတော့ကျွန်တော်က restriction of function ပေါ့နော် restriction of movement လို့ခေါ်တာပေါ့ အယူတစ်ခုမှာကျွန်တော်တို့ကသူ့ရဲ့ function ပေါ့နော်လုပ်ငန်းဆောင်တာလုပ်နိုင်တဲ့ဟာလေးရှိတယ်အယူတစ်ခုပေါ့နော် join တစ်ခုအယူတစ်ခုကဘာလဲကွေးမယ်ပေါ့နော်နောက်တစ်ခုကဆက်မယ်ပေါ့နော်ဆက်မယ်နောက်တစ်ခုကတော့second dash ပေါ့လဲရပါတယ်တချို့ဟာလုပ်လို့ရကတ်မယ်ခွာမယ် adaption adaption အဲ့ဒါကြီးလုပ်လို့ရဒါအယူရဲ့အကူအညီနဲ့လုပ်တဲ့ function တွေပေါ့နော်အဲ့ဒါကြီးပြတ်သွားပြီဆိုရင်လည်းပေါ့နော်ကျွန်တော်တို့ကအယူကျိုးပြီလို့ယူဆမယ်ပေါ့နော်နံပါတ်5ချက်ကတော့ကျွန်တော်က prepidence ပေါ့နော်လှုပ်ရှားလိုက်လို့ရှိရင်အယိုးနှစ်ခုကကျိုးသွားပြီဖြစ်တဲ့အတွက်အဲကျိုးသွားတဲ့အယိုးနှစ်ခုထွက်တဲ့အတန်းជីជីជីជីကြားရတယ်ပေါ့နော်အဲဒါက prepidence အဲဒါတော့တိတ်ပြီးတော့ကျွန်တော်တို့ကမထူးခြားဘူး significance မဖြစ်ဘူးဆိုတော့တိတ်ပြီးတော့နံပါတ်လူနေနဲ့တော့သိချင်မှတော့သိမှာပေါ့နော
်ခြေလက်တွေမှာတနက်တိုင်းအရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတံမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်အခြေခံပြီးခံမဲ့သိရှိနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
တော်တော်တန်းဆောင်ကတင်ဆက်ပေးသွားတာပါ VOA American VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ချန်ပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ရမှာပါတပတ်အတွင်းအားကစားသတင်းချုပ်ကိုကိုရန်နိုင်ကစုစည်းပြင်ပေးထားပါတယ်
ဝနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနှီးမျိုးစုံနဲ့ဆန့်ကျင်နေကြတဲ့နေရာမှာဝန်ထမ်းတွေပြည်သူတွေရဲ့အကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုကလည်းအဓိကပါဝင်နေပြီးတော့ဒီထဲမှာအာဇာသမားတွေလည်းပါဝင်နေကြပါတယ်။အခုနောက်ဆုံးမှာတော့မြမရေကူးအာဇာသမားကိုဝင်းထက်ဦးလည်းပါဝင်လာပြီးတော့သူကတော့မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လာပဲဒိုကျိုလမ်ပစ်ပြိုင်ပွဲမှာဝင်မပြိုင်တော့ဘူးလို့ပြောလိုက်ပါတယ်။တိုကျိုလမ်းပစ်ပြိုင်ပွဲမှာပြိုင်ဖို့ကသူရဲ့အိမ်မက်ဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်မှာစစ်ကောင်စီရဲ့မြန်မာအိုလံပစ်ကော်မတီကိုလက်ခံပြီးဝင်ပြိုင်မယ်ဆိုရင်လူသက်နေတဲ့စစ်အာဏာရှင်ကိုအတိမတ်ပြုရာရောက်သွားနိုင်တာကြောင့်ဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ကိုဝင်းထက်ဦးကပြောပါတယ
် Until the government of the military government of senior general Myint Aung
စစ်အစိုးရအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အာဏာကိုချုပ်ကန့်ထားသည့်ကျွန်တော်အနေနဲ့မြန်မာနိုင်ငံတော်အလံအောက်မှာကိုစားပြုဝင်မပြိုင်နိုင်ပါဘူ
းနိုင်ငံတော်အိုလံပစ်ကော်မတီ IOC အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာစစ်အစိုးရကိုအတိမတ်မပြုစေချင်ဘူးလို့သူကပြောပါတယ
် I'm using this opportunity to let the world know and hopefully let the IOC
မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေကိုကဘာကသိစေဖို့စ조사နေတာပါပဲIOC အဖွဲ့ကတိဖို့လဲမျှော်လင့်ပါတယ
်။ဒါပြင်လွတ်လပ်မှုတရားမျှတမှုနဲ့ဒဏ်သူညီမျှမှုရဲ့တံမိုးတွေကိုအိုလံပစ်အာဇာတွေမှာဖေးထားထည့်သွင်းစဉ်းစားလုပ်ဆောင်တာမျိုးလဲရှိတဲ့နယ်ဆိုပြီးတော့သူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ ဥရောပဘက်ကဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာတော့ဒနင်္ဂနွေကကစားဖို့လှုပ်ထားတဲ့ Manchester United နဲ့ Liverpool တို့ရဲ့ Premier League ပွဲစဉ်ကတော့ပရိသတ်တွေဆန္ဒပြတာကြောင့်ပွဲကိုရွှေ့ဆိုင်းလိုက်ရပါတယ်။ Man U ပရိသတ်တွေကအသင်းပိုင်ရှင် Glazers မိသားစုကိုဥရောပ Super League ကိစ္စနဲ့ပတ်သက်ပြီးမကျေနပ်တာကြောင့်ဒီပွဲမတိုင်ခင် Old Trafford ကွင်းထဲအထိဝင်ပြီးတော့ဆန္ဒပြခဲ့တာကြောင့်ပွဲကိုရွှေ့ဆိုင်းလိုက်တာပါ။ Man U ပရိသတ်တွေဟာဒနင်္ဂနွေနေ့အစောပိုင်းကအသင်းတဲခိုခဲ့တဲ့Lorry Hotel ရှိနဲ့ Old Trafford ကွင်းအပြင်ဘက်ဒီမှာဆန္ဒပြခဲ့ကြပါတယ်။အဲ့နောက်တော့ပရိသတ်200လောက်ကကွင်းထဲအထိအတင်းဝင်ရောက်ပြီးတော့ဆန္ဒပြတာတွေအထိဖြစ်လာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲတပ်ဖွဲ့ပါဝင်နှစ်သင်းလုံးကတာဝန်ရှိသူတွေနဲ့ Premier League တာဝန်ရှိသူတွေကနောက်ပိုင်းမှာပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာပါ။ကွင်းပြင်ဘက်မှာဆန္ဒပြနေကြတဲ့သူတွေနဲ့ရဲတပ်ဖွဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့တာကြောင့်လည်းရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရသွားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကရပိုင်းနေအတွက်မှာအာဆနယ်၊လီဗာပူး၊ချယ်ဆီပရိသတ်တွေဆန္ဒပြခဲ့ကြပေမဲ့မန်ယူနဲ့လီဗာပူးပွဲကတော့ပရိသတ်တွေဆန္ဒပြတာကြောင့်ပထမဆုံးရွှေ့ဆိုင်းလိုက်ရတဲ့ပွဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့
I don't think it's a good idea to have a disruptive
အနောက်ဆက်ပေးတာမျိုးတက်လို့ဖြည့်စည်းလုပ်တဲ့ပုံစံမျိုးနဲ့ဆန္ဒပြတာတော့မကောင်းဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေရဲ့ခံစားချက်ကိုကျွန်တော်နားလည်ပါတယ်။ ဒီနိုင်ငံကလူတွေဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရအနေနဲ့ဥရောပစူပါလိဂ်ကိုအတိအမှတ်ပြုမှာကျေးဇူးတင်မှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိအောင်ကျွန်တော်တို့လုပ်နိုင်တာကလည်းကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေကမန်ယူပါဝင်အင်္ဂလန်ကနာမည်ကြီးအသင်းကြီး6သင်းကဥရောပစူပါလိဂ်ဂိမ်းပွဲကိုဝင်ဖို့လှုပ်ခဲတာကြောင့်ပရိသတ်တွေရဲ့ကန့်ကွက်ဆန္ဒပြရင်းနဲ့ကြုံခဲ့ရပြီးတော့နောက်ပိုင်းမှာတော့အင်္ဂလန်အသင်း6သင်းစလုံးကပြန်နှုတ်ထွက်ခဲ့ပေမဲ့ပရိသတ်တွေကတော့အသင်းပိုင်ရှင်တွေကိုမချေနှက်တာကြောင့်ဆက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်နော်အလီမာရောအင်တာမီလန်အသင်းကစီးရီးမပေးချန်ပီယံဖြစ်သွားပါပြီဒီတစ်ပတ်မှာမပေးစရာဒုတိယနေရာမှာရှိနေတဲ့အလန်ဒါအသင်းကဆက်ဆိုးလို့အသင်းနဲ့တကူတီပြေးကျသွားတဲ့အတွက်မဘီပွဲပြီးဖို့၄ပွဲလိုတဲ့အချိန်မှာအင်တာက73မှတ်ဖြတ်နိုင်လိုက်တာကြောင့်ချန်ပီယံဖြစ်သွားတာပါအင်တာသင်းနောက်ဆုံးဂျင်စီးရီးဖလားရခဲ့တာက2010လောက်ကဖြစ်တာကြောင့်17နှစ်အကြာမှာစီးရီးဖလားကိုပြန်ရတာဖြစ်ပြီးတော့ယူဗန်နစ်အသင်းရဲ့9နှစ်ဆက်တိုက်အနိုင်ရတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်ယူဗန်နစ်နီးပြအန်ဒရီယာပီယလိုကတော့အင်တာမီလန်သင်းဟာထိုက်တိုက်တဲ့ချန်ပီယံဖြစ်တာဆိုပြီးတော့ချီးကျူးပြောဆိုလိုက်ပါတယ
် Non ho problema amarezzo perché non vincere
ခါသီးပါတယ်ဘာလို့လဲဆိုတော့ပြန်မနိုင်တဲ့အချိန်စိတ်ချမ်းသာကြည်ဥစရာမကောင်းပါဘူးဒါပေမဲ့အင်တာမီလန်အသင်းကိုဂုဏ်ပြုရမှာပါဘာလို့လဲဆိုတော့သူတို့ကစီးရီးအဖောက်ထည့်ကြတယ်မရတာပါသူတို့ကချင်းချင်းပြီးတော့လွန်တောင်းတင်းတဲ့အသင်းဖြစ်ပါလေကျွန်တော်တို့ဂုဏ်နဲ့သက်သက်ရပြီးတဲ့နောက်ကျွန်တော်တို့ဒီနေ့မရတော့ပါဘူးဒါပေမဲ့လည်းကျွန်တော်တို့ဂျူဗင်တက်အနေနဲ့နောက်ထပ်ဆူပလာတွေရချင်တဲ့အတွက်ရှင်းနေကစပြီးတော့စဉ်းစားရပါတော့မယ်
ဒါပြင် Atlanta Nibia Gasparini ကလည်း Inter သင်းဟာ Serie A ကိုအနိုင်ရဖို့ထိုက်တန်တယ်ဆိုပြီးတော့ပြောပါတယ
် Stra meritato avrei preferito avesse vinto domenica prossima però
Rune ထိုက်တယ်မှာလေ Inter သင်းဟာဒီဘောလုံးရာသီမှာခြေစွမ်းပုံမှန်ရှိတဲ့အသင်းဖြစ်ပြီးပွဲတွေတော်များများကိုလည်းစက်တိုက်နိုင်ရခဲ့တာပဲဒါကြောင့်သူတို့အသင်းကုတက်တို့ပါရတာရတယ်မှာ
အစ်လီမာအင်တာမီလန်အသင်းကစီးရီးအချန်ပီယံဖြစ်သွားတဲ့အချိန်ထဲမှာပဲနယ်သာလန်မှာလည်း Ajax Amsterdam အသင်းက FC Amman အသင်းကို6-0မရှိနဲ့နိုင်ရပြီးတော့အမပေးချန်ပီယံဖြစ်သွားပါတယ်။ဒါဟာ Ajax အသင်းအတွက်တော့အမပေးချန်ပီယံဆုကို35ချိန်မြောက်ရဆွဲတာဖြစ်ပြီးတော့ Ajax အသင်းရဲ့ပရိသတ်ထောင်ပေါင်းများစွာဟာလည်း UEFA Cup ကအပြင်ဘက်မှာအောင်ပွဲခံခဲ့ကြပါတယ်
။ Yeah, so it's 5 minutes to go.
ချမောကျွန်တော်ပြောပါတယ်ဒါကျွန်တော်တို့အတွက်အမှတ်ပေးချန်ပီယံဆုကို35ချိန်မြောက်ရတာ
ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကိုအပြင်းမထွက်ကြဖို့ရဲတွေကပန်ကြားထားပေမဲ့လည်းပြည်သက်တွေကတော့ဗိုင်းရပ်စ်အနေနဲ့ကိုဗီးယူးဆိုင်ပဲနဲ့အောင်ပွဲခံခဲ့ကြတာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရန်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါViewy ကအခုထုတ်လွှင့်တဲ့တနင်္လာနေ့စာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်အင်ဂျင်နီယာကပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်တပ်အနေနဲ့ဆက်လက်အင်အားသုံးအကြမ်းဖက်နှိမ်နင်းနေတဲ့လမ်းကြောင်းကိုမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူမဲ့ခြေလှမ်းတွေအတွက်အဆင်သင့်ဖြစ်နေကြောင်းကမ္ဘာစစ်မှုထိပ်သီး9နိုင်ငံG7 နိုင်ငံသားရေးဝန်ကြီးတွေကထက်လောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးရပ်ပေါင်း90ကျော်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကြမ်းဖက်တိုက်ခိုက်မှုပေါင်း158ခုရှိပြီးသေဆုံးသူပေါင်း71ဦးနဲ့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကဗုဒ္ဓဘုနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဋ္ဌာန်းဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဘုနေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူ့အတန်းဖြစ်ပန်ကြားရမှာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်အောင်စစ်ကောင်စီကိုဖိအားပေးဖို့လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။
နောက်ဆုံးရတဲ့သတင်းချင်းချုပ်ကိုမတ်အင်ဂျင်နီယာကပြောပြပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ယူမှာတော့ကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9:00ထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအနီးကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from the Voice of America.